မနေ့အင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာကုလသမဂ္ဂနိုင်ငံရေးရာဒုတိယအကြီးအကဲမီလိုဆာဗာဂျန်ချာနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီတို့အစီအခံတင်ပြမှုနဲ့ပတ်သက်လို့အသေးစိတ်ကိုဆက်ပြီးနားဆင်ပါရှင်။ရခိုင်ပြည်နယ်ပြည်ထနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းရမှာကိုဖီယာနဲ့ဥဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့လက်တွေ့လိုက်နာအကောင်အထည်ပေါ်ဖို့ကုလသမဂ္ဂနိုင်ငံရေးရာဒုတိယအကြီးအကဲမီလိုဆာဗာ
As suggested by the final report of the Rakhine Advisory Commission,
Rakhine Gambi Commission has suggested that Rakhine Rohingya Lupus in Myanmar is a serious issue. Children are being forced to leave their homes, and the government is trying to control their movement. The government is trying to control their movement. The government is ဒီဘက်ကဖြစ်ရတဲ့အခြေခံအကြောင်းရင်းတွေကိုဖြည့်ဆင်းပေးဖို့ကရည်ရှိခံပြီးတော့စစ်မှန်တဲ့အခြေအနေကိုရှာဖွေနိုင်ရေးပဲဖြစ်ပါတယ်။ရိုဟင်ဂျာတွေနိုင်ငံမဲ့ဖြစ်နေတာကအဓိကပြဿနာလို့ကုလသမဂ္ဂကဒီဇိုင်းမမပြောခဲ့တာဖြစ်ပြီးဒီပြဿနာကိုမဖြစ်မနေဖြည့်ရှင်းရမှာလည်းဖြစ်ပါတယ်
။ဒါ့အပြင်ကချင်နဲ့ရှမ်းပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်လူသားချင်းစာနာမှုအခြေအနေကိုကုလသမဂ္ဂဘက်ကစိုးရိမ်မကင်းဖြစ်နေကြောင်းလည်းသူကအခုလိုပြောပါတယ
် They are concerned that fighting in Kachin and Northern Shan states has escalated in recent months
ကချင်နဲ့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲများမကြသေးမီကတိုးပြီးတော့ဖြစ်ခဲ့တာကိုစိုးရိမ်မကင်းဖြစ်ပါတယ်အဲ့ဒီတိုက်ခိုက်မှုတွေကြောင့်ငြင်းငြင်းရေးစစ်ဆက်ညှိနှိုင်းမှုတွေပေါ်အမှောင်ရိပ်ကျစေပြီးတော့လူခွေရေးနဲ့လူသားချင်းစာနာမှုဆိုင်ရာစိုးရိမ်မကင်းဖြစ်မှုဟာတိုးစေခဲ့ပါတယ်ကချင်ပြည်နယ်တနိုင်းမှာရက်သားတွေတက်ဖြတ်ခံရတာဒဏ်ရတာတွေအပြင်တခြားအရက်သား9000လောက်တိုက်ပွဲဖြစ်တဲ့နေရာမှာပိတ်မိနေကြပါတယ်
။မတားသေးခင်ကထုတ်ပြန်လိုက်တဲ့ရိုက်တာသတင်းဌာနရဲ့ရခိုင်ပြည်နယ်မှာအစုလိုက်ပြုံလိုက်တက်ဖြတ်ခံရမှုသတင်းအစီအခံစာပါအချက်တွေကိုကုလသမဂ္ဂအနေနဲ့အထူးစိုးရိမ်မကင်းဖြစ်နေတယ်လို့ဒီအစီအခံစာကိုရေးသားတဲ့ရိုက်တာသတင်းတော်နှစ်ဦးဖမ်းဆီးခံထားရတာကိုအမြန်ဆုံးပြန်လွှတ်ပေးဖို့မစ္စတာဂျန်ချာကအခုလိုမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။
Reuters has now published the story. The journalists
there
working on deeply disturbing.
The Kang Pinyin Nyapai, Hong Kong Kang Indonesia Ma, Ruinya Seu Atak Sanya Mu Jau Ha, Taik Ku Chau Cha Zia Phit Ba Le. AP Ga Le, Wu Di Daw Ma Lu Nga U Su Lai Atyon Lai Atak Khan Ga Ya Da Go, Tadin Thau Pyan Ga Ba Le. Di Tadin Ni Ne, Tacha So Yin Bo Ya, Lu Khun Yi Chho Phaw Mu Pi Pyu Nin Da Ha.ကုလသမဂ္ဂရဲ့အာရုံစိုက်မှုအရေးယူဆောင်ရွက်မှုပြုလုပ်ဖို့လိုအပ်နေပြီးဒါမှလည်းရည်ရှိခံတဲ့ညီညာရေးရရှိမှာဖြစ်ပါတယ်
။ဒါ့အပြင်လုံခြုံရေးကောင်စီအစည်းအဝေးမှာဂျော်ဒန်နိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီက Skype ဗီဒီယိုကနေတဆင့်ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုဓာတ်ရိုက်တင်ပြဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာဒုက္ခသည်တွေလုံခြုံစိတ်ချစွာပြန်လာရေးအဓိကအရေးကြီးဆုံးအချက်ကတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးငကိုအတိုင်းပြန်ဖြစ်လာစေဖို့ဖြစ်ကြောင်းဖိလစ်ပိုဂန်ဒီကအကြံပြုပြောဆိုခဲ့ပါတယ
် But the causes of this crisis originate in Myanmar
အခုဒီကနေရဲ့အစမှုရင်းစင်းမြစ်ကမြန်မာနိုင်ငံတွေကဖြစ်ပါတယ်အဲ့ဒီအတွက်အခြေရှာရာမှာစစ်မှန်ပြီးမှန်ကန်တဲ့လှုပ်ဆောင်မှုတွေနဲ့စတင်ရမှာပါဒီလိုဆောင်ရွက်ဖို့အတွက်အဓိကအရေးကြီးဆုံးကတော့နေရာချင်းပြန်မဲ့ဒုက္ခသည်တွေရဲ့အခွင့်အရေးတွေဖြစ်တဲ့ဆန္ဒအလျောက်ပြန်ဖို့လုံခြုံမှုရှိဖို့ဂုဏ်သိက္ခာရှိဖို့စတဲ့အခြေအနေတွေပါဝင်သူတို့ရဲ့အခွင့်အရေးတွေကိုငကိုမူလတိုင်းတန်ရရှိစေဖို့ဖြစ်ပါတယ
်မြန်မာနိုင်ငံကသူတို့နေရရင်မှာနှစ်ပေါင်းများစွာကြာမြင့်လာတဲ့ပြင်းထန်တဲ့ဖိနှိပ်မှုတွေခွဲခြားဆက်ဆံမှုတွေရဲ့နောက်ဆက်တွဲဖြစ်လာတဲ့အကြမ်းဖက်မှုကြောင့်ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးလောက်ဟာအချိန်ကိုအတွင်းမြင်မြန်ဆန်းဆန်းနဲ့ဝယုံသုံးကားထွက်ပြေးလာကြတာဖြစ်ကြောင်းသူကဆိုပါတယ်အခု6လကြာမြင့်လာတဲ့အချိန်မှာဒုက္ခသည်တွေထွက်ပြေးလာနှုန်းဟာတဖြည်းဖြည်းလျော့ကျလာပေမဲ့လည်းဆက်ပြီးရှိနေလို့မယ်လို့လုံခြုံရေးကောင်စီကမစ္စတာဂရန်ဒီကတင်ပြခဲ့တဲ့အပြင်ဒုက္ခသည်တွေဆန္ဒအလျောက်ဌာနပြောင်းရေးမှာလည်းမြန်မာဘက်ကအခြေအနေတွေဟာအဆင်သင့်ဖြစ်နေဘူးလို့သူကအခုလိုတတိပေးပြောကြားခဲ့ပါတယ
်။ The causes of their flight have not been addressed.
သူတို့တပ်တွေဆောင်ရဲအကြောင်းရင်းတွေကိုအခုချိန်ထိဖြေရှင်းပေးနိုင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့ဆယ်စုနှစ်တည်းကဖြစ်လာခဲ့တဲ့ခွဲခြားဆက်ဆံမှုနဲ့သူတို့ရဲ့နိုင်ငံသားဖြစ်ခွင့်မပြုတဲ့အခြေခံအကြောင်းရင်းဖြစ်တဲ့အခွင့်အရေးတွေငင်းပယ်ခံရမှုစတဲ့အချက်တွေကိုထိထိရောက်ရောက်တိုးတက်မှုရှိအောင်ဖြေရှင်းဆောင်ရွက်ပေးတာမျိုးကျွန်တော်တို့မတွေ့မြင်ရသေးပါဘူး။
မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးစီဝေးပွဲကိုတော့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကူဝိတ်နိုင်ငံတန်မတ်ကြီးမန်ဆူအယ်အိုတဘီကကမကဋ္ဌပြုလုပ်ခဲ့တာပါ